လူခွန်တိုက်ခါနဲ့လူခွန်ရေးတွေကိုကာကွယ်ပေးဖို့ရည်ရွယ်တဲ့နိုင်ငံတကာလူခွန်ရေးဥပဒေတွေကိုအစိုးရတချို့ကရေတို့အကျိုးစီးပွားအတွက်ဥပဒေချိုးဖောက်မှုတွေတိုးလာနေတယ်လို့ကုလသမဂ္ဂလူခွန်ရေးမဟာမင်းကြီးကသတိပေးလိုက်ပါတယ်။ဇနီးဘာမှာကျင်းပတဲ့32ကြိမ်မြောက်ကုလသမဂ္ဂလူခွန်ရေးကောင်စီအစည်းအဝေးအဖွဲ့မိန့်ခွန်းမှာအခုလိုပြောခဲ့တာပါ။အကြံဖက်ဝါဒနဲ့ဆွံ့ရဝါဒတွေရဲ့တိတာထင်ရှားတဲ့ထိခြားမှုတွေဟာလူခွင့်ရရဲ့အခြေခံကြတဲ့နေရာမှာတရားတွေကိုပျက်စီးနေစေတဲ့အကြောင်းမဟာမင်းကြီးကပြောပါတယ်။မဟာမင်းကြီးဇီယက်ရက်အယ်ဟူစိန်ကနိုင်ငံတကာလူခွင့်ရဥပဒေတွေကိုတစစီဖြိုချဖျက်ဆီးခံရတာကိုလည်းလွန်စွာစိုးရိမ်ကြောင်းသတိပေးခဲ့ပါတယ်။လူခွင့်ရဆိုင်ရာပြည်ညင်စာတမ်းကြီးကိုနိုင်ငံတော်များများကသူတို့ရဲ့နိုင်ငံရေးလမ်းစဉ်တွေနဲ့ကိုက်ညီအောင်စိုးစိုးရွားရွားချိုးဖောက်နေကြတဲ့အကြောင်းသူကထောက်ပြခဲ့ပါတယ်။အစွန်းရောက်အကြမ်းဖက်မှုတိုးလာတာကိုတုံ့ပြန်တဲ့နိုင်ငံရေးအတွက်တိုးလာတဲ့အပြင်လက်နက်ဆွဲကင်ပြိပက္ခဖြစ်ပွားမှုတွေလည်းများလာပြီးအခြေခံလူခွင့်ရချိုးဖောက်မှုတွေကြောင့်ဘေးကင်းရာကိုအစုလိုက်ပြုံလိုက်ထွက်ပြေးတိမ်းရှောင်မှုတွေကလည်းတိုးလာနေတယ်လို့သူကပြောခဲ့ပါတယ်။ပြိပက္ခတွေမှာပြစ်မှုကျူးလွန်သူတွေအနေနဲ့အရေးကြီးခံရခြင်းကကင်းလွတ်ပြီးနိုင်ငံတကာလူအခွင့်အရေးတွေနဲ့နိုင်ငံတကာလူသားချင်းစာနာမှုဥပဒေတွေကလည်းအကြီးအကျယ်ချိုးဖောက်ခံနေရတယ်လို့မဟာမင်းကြီးကထောက်ပြခဲ့ပါတယ်။လူတွေတောင်းနဲ့ချီပြီးတည်ဆုံခဲ့တဲ့အပြင်ဆေးရုံတွေဆေးဘက်ဆိုင်ရာအမှုတန်းတွေပြစ်မှတ်ထားတိုက်ခိုက်ခြင်းခံခဲ့ရတဲ့၅နှစ်ကြာဆီးရီးယားပြည်တွင်းစစ်ကိုလည်းသူကမိမောင်းထုတ်ပြသွားပါတယ်။ဒါ့အပြင်အာဖဂန်နစ္စတန်၊အီရတ်၊လီဗျာ၊တောင်ဆူဒန်နဲ့ယီမင်တို့မှာဖြစ်တဲ့ပြိပက္ခတွေအတွင်းအရက်သားတွေပေါ်တိုက်ခိုက်မှုကပုံမှန်ဖြစ်လာနေတယ်လို့လည်းသူကပြောပါတယ်။ဆီးရီးယားနိုင်ငံသားတွေအပြင်တခြားနိုင်ငံရေးခိုလုံခွင့်တောင်းခံမှုစူးစမ်းသူတွေပေါ်ဥရောပနိုင်ငံတချို့ကစီကံတင်းကျပ်တဲ့မူဝါဒတွေချမှတ်တာကိုလည်းသူကထက်သွင်းဖော်ပြခဲ့ပါတယ်။ဖေဖော်ဝါရီလ29ရက်ကနေမတ်လ24ရက်နေ့ထိကျင်းပမယ်လက်ရှိလူခွင့်ရေးကောင်စီညီလာခံမှာမြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေနဲ့ပတ်သက်လို့အထူးဆုံးစစ်စေးရမူမစ္စယန်ဟီလီယာမလ14ရက်နေ့မှာအစီရင်ခံဖို့ရှိသလို UPR ခေါ်နိုင်ငံအလိုက်လူအခွင့်ရေးအခြေအနေပြန်လည်တုံ့တက်မှုကိုလည်းမြန်မာနိုင်ငံနဲ့ပတ်သက်လို့မလ18ရက်နေ့အစီရင်ခံစာတင်သွင်းဖို့ရှိပါတယ်ရှင်။